တထုံမြို့ရှေပါရမီတောရမြတ်စင်းကျောင်း၌ပထမကြိမ်မြောက်ဆင်ခြင်းပါသည်တတိပဌံဝိပဿနာ9ရက်တရားစခန်း၌ဟောကြားအပ်သောမြင့်မြတ်သူတို့၏စံအိမ်တရားတော်မြင့်မြတ်သူတို့၏စံအိမ်လို့အမည်ပေးထားတဲ့တရားတော်ရဲ့ဒုတိယပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြရအောင်မဟောခင်မနာခင်မှာတရားပိုင်းရှင်ဖြစ်တော်မူသောတပည့်ညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ဤအရဟံဂုံတော်ပွားများခြင်းဖြင့်ရှိခိုးပူဇော်ကြရအောင်အလုံးမဲ့လိုက်ဆိုပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားသုံးကောက်ဆိုအရဟံစိတ်괴ရာရက်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားကြပြီဆင်ပါရနော်မနေ့ကလည်းတစ်ခါတန်ပြီးခဲ့ပြီဒီနေ့လည်းတစ်ခါတန်ပြီးမနေ့ပြန်ကစပြီးတော့အရဟံဂုဏရဲ့အဓိပ္ပာယ်၃မျိုးနဲ့ပွားများကြရအောင်လို့ဆိုရင်အဲ့ဒီ၃ခုအစဉ်အတိုင်းဆိုကြရုံပါပဲပရိစိတ်တံဝါဒနာပါတဲ့ပုဂ္ဂိုလ်များဆိုရင်လည်းအရဟံဂုဏပရိစိတ်ခြင်းနဲ့ဆိုရင်အရဟံတလုံးချလိုက်အရဟံတလုံးချလိုက်အဲ့ဒီလိုစိတ်မဲ့အစာအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားကိလေသာကင်းတဲ့အကုန်တစ်ခုကိုပဲအာရုံပြုပြီးတော့တပတ်စိတ်လိုက်နောက်တစ်ပတ်ကျတော့အရဟံစိတ်괴ရာရက်၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအဲ့ဒါကိုပါဠိလိုရောဗမာလိုရောတွဲရဲ့အာရုံပြုပြီးတော့ပွားများပြီးတော့မှပရိတလုံးချတပတ်စိတ်နောက်တစ်ပတ်ကြတော့အရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားပါဠိနဲ့မြန်မာလိုအဓိပ္ပာယ်တွဲစားပြီးတော့အာယုံပြုအဲ့ဒါပို့ပြီးတော့အာနိသင်ရှိတဲ့ပို့ပြီးတော့ထက်မြက်တဲ့တချို့ကတော့လည်းပရိပတ်ကြီးများများရရင်ပြီးရောဆိုပြီးတော့အရဟံအရဟံအရဟံတဲ့တချို့ဆိုအတန်တောင်းမပြီးတော့ပေါ့နော်အတန်ထွက်ပြီးဆိုရင်လည်းမပြီးဘူးပေါ့စိတ်ကဆိုရင်လည်းပဲပရိလုံးနေတာတလုံးပြီးတလုံးချသွားတယ်အာယုံဘာမှမမိပါဠိလိုတသက်ကြီးပဲပွားများတော့အရဟံဆိုတာဘာခေါ်လဲလို့မေးလိုက်ရင်တော့ပြောနိုင်တာပေါ့ဒါပေမဲ့ပွားများနေတဲ့အချိန်မှာအရဟံအရဟံနဲ့စိတ်နေတဲ့အချိန်မှာအရဟံကိုယ်တော်ရဲ့အသိပဲကိုစိတ်ထဲမှာထင်ပြီးတော့မနေဘူးအရဟံဆိုတဲ့စလုံးလေးသုံးလုံးပဲမျက်စိနဲ့မြင်နေတယ်ဓမ္မကိုမျက်စောဖြတ်ရှင်းရဲ့ပုံတော်ကိုမြင်နေမယ်ဒါကြောင့်အသိပဲလေးပါတွဲစားပြီးတော့ပွားများကြပါအဲ့ဒါပူပြီးတော့ထိရောက်ပါအရေးအတွက်များဖို့ကိုအဓိကမထားပါနဲ့အရေးအသွေးကောင်းမှုကိုအဓိကထားပါဆိုပါတော့ခါတိုင်းအရဟံအရဟံနဲ့ ပါဠိလိုကြီးပဲပရိစိတ်တာ၅မိနစ်ကိုပရိစေဘပြီးတယ်ပဲဆိုပါစို့အခုလိုအရဟံကိလေသာကျင့်စင်တော်မူသောမြတ်စွာဘုရားသတိရခြင်းဗမာလူအသိပ္ပင်းပဲတွဲပြီးစိတ်လိုက်တော့အချိန်ကတော့ပူကြသွားမှာပေါ့ပရိပတ်ကြီးတော့နေသွားမယ်အသိပ္ပင်းနဲ့ပွားလိုက်လို့၅မိနစ်မှတစ်ပတ်ပဲရတယ်ထားပါတော့ဆယ်ပတ်နဲ့တစ်ပတ်ဆိုတော့ရေအတွက်ကတော့ကွာနေတယ်ဒါပေမဲ့အရင်သေးကတော့ဟိုအသိပ္ပင်းမဆင်းခြင်းပဲနဲ့အသိပ္ပင်းကိုအာယုမပြုတ်ပဲနဲ့ပါဠိသက်သက်ရွံ့နေတဲ့ပရိဆယ်ပတ်ထက်အတိတ်ပဲပါပွားများပြီးတော့စိတ်တဲ့ဗရီတစ်ပတ်ကပူပြီးတော့အာနိသင်ဆက်မြက်တယ်ပူပြီးတော့တကိုးရှိတရားနာမိတ်ဆွေများအရေးအတွက်နဲ့အရေးအသေးပါကိုတန်မိုးထားကြမလဲအရေးအသေးကိုတန်မိုးထားမယ်တို့တော့ဒီနေ့ဗရီဘဏ္ဍပတ်စိတ်လိုက်သဟိအာဘာကုံတော်တို့7400ရှိပြီဘဏ္ဍသိရှိပြီအရေးအတွက်ကိုဂုံယူဝင်ကြွားဖို့အဓိကမဟုတ်ဘူးမြတ်စွာဘုရားရှင်ရဲ့စိတ်နှလုံးမှာရှိတဲ့ဂုံတော်ဂုံဆိုတာလည်းအမှန်ကတော့အရှိအသေးပါပဲမြတ်စွာဘုရားရှင်ရဲ့အရှိအသေးကိုသင်ကျင်းနေတာကိုပဲဂုံတော်ပွားတယ်လို့ခေါ်တာဒီတော့ရည်အတွက်တဲ့အရှိအသေးကိုတန်မိုးထားရမယ်ဆိုတော့ကျက်တန်10ရွက်လူတယောက်ရဲ့လက်ထက်မှာကျက်တန်10ရွက်ရှိတယ်အရှိအတွက်နေနဲ့ပြည့်ရင်တော့10ခုတခြားလူတယောက်ရဲ့လက်ထက်မှာတော့1000တန်1ရွက်ရှိတယ်အရေးအတွက်လေးနဲ့ပြောရင်တစ်ခုပဲရှိ10ရွက်နဲ့1ရွက်ဆိုတော့ဘယ်နှရွက်ကများတော့10ရွက်ကများတယ်အရေးအတွက်လေးနဲ့ပြောလိုက်ရင်သူက10ရွက်ကိုက1ရွက်တည်းဒါပေမဲ့တန်ဖိုးအနေနဲ့ကြည့်လိုက်တော့ဘယ်သူကများလဲ1ရွက်သမားကများတယ်မရှင်းသာအောင်ကိုများဒီတော့တရားနာပိသမယောဂီများက10ရွက်ကင်မလား1ရွက်ကင်မလားအရွက်ကြီးကြီး1ရွက်ကိုပဲတစ်ဆက်ဆက်ခတ်ပြီးတော့ကင်ရပေါ့နော်အဲ့ဒီလိုပြောလိုက်လို့ရွက်သေးသေးတွေကိုလွှင့်ပြရမလားလို့ဆိုတော့ဒီလိုတော့လည်းမဟုတ်ဘူးပေါ့စက်တန်လေးစက်တန်အလျောက်တော့အသုံးချတာပဲပတ်စကားစီးရင်တော့စက်တန်ကင်ထားမှဖြစ်မှာနော်တော့ကြပြန်မအမနိမအတန်ကြီးကြီးပေးလိုက်လို့ရှိဒါကြောင့်အရဟံဂုဏ်တော်ကိုပွားများတော့မယ်ဆိုရင်ခုပြောခဲ့တဲ့အဓိပ္ပာယ်၃မျိုးအနည်းဆုံးအာရုံပြတတ်ပါစေအရဟံဂုဏ်တော်ပွားများပြီးပြီဖြစ်တဲ့အတွက်ကြောင့်ဉာဏ်မြတ်သူတို့ဤစံအိဆိုတဲ့တရားကိုဆက်ပြီးတော့နာယူကြရအောင်ဒီတရားနာတဲ့အချိန်မှာလက်ဥချီတာလေးတွေချထားပါလက်ဥချီရင်လည်းဆိုတော့ညောင်းသွားလိမ့်မယ်ညောင်းသွားလို့ရှိရင်သမာဓိကမရတော့တရားရဲ့သိစိတ်မရောက်ပဲဖြစ်သွားတတ်တယ်ဒါတော့ချမ်းသာတဲ့ဣရိယာပုတ်နဲ့တရားနာယူပါဣရိယာပုတ်ကိုလည်းအပြောင်းလဲလုပ်လို့ရပါတယ်ညောင်းရင်ညောင်းသလိုပြင်နိုင်ပါတယ်ဒီကမဏိကဟောလာတဲ့မြင့်မြတ်သူတို့ဤစံအိမ်ဆိုတဲ့ဏိဂုံးပိုင်းမှာမြင့်မြတ်သူတို့ရဲ့စံအိမ်လို့ခေါ်တဲ့အရိယာဏိအိမ်မှာတို့တွေကပုထုဇဉ်တွေပဲအရိယာဏိအိမ်မှာနေလို့ဖြစ်မှဖြစ်ပါမလားလို့တန်တရားမဖြစ်ဖို့တော့ကဥပမာနဲ့ရှင်းပြခဲ့တယ်တော့ကမှာကိုယ်ပိုင်မဟုတ်တဲ့ဟိုတယ်ရီတဲခုကန်ဒီအိမ်ကြီးအိမ်ကောင်းကြီးရှိကြတယ်ကိုပိုင်မဟုတ်ပေမဲ့ထိုက်တန်တဲ့အခကြီးငွေပေးပြီးတော့နေမယ်ဆိုရင်တော့ပေးထားတဲ့ငွေကြီးအားလျော်စွာနိုင်ကြီးပိုင်းဖြစ်စေရှစ်ပိုင်းဖြစ်စေလပိုင်းဖြစ်စေနှစ်ပိုင်းဖြစ်စေနေလို့ရတယ်ကိုဘက်ကအခကြီးငွေပေးနိုင်ဖို့ပဲအရေးကြီးအဲ့ဒီလိုပါပဲအရိယာနေအိမ်မှာလဲပုထုဇဉ်ပုဂ္ဂိုလ်များကနေခြင်းနဲ့ဒေကင်းရံကင်းချမ်းသာခြင်းတွေနဲ့ပြည့်စုံတဲ့အရိယာနေအိမ်မှာနေခြင်းနဲ့ဆိုရင်ထိုအိမ်နဲ့ထိုက်တန်တဲ့အခကြီးငွေပေးရမယ်။ဘာအခကြီးငွေလို့မနေ့ကပြောခဲ့လေ။အခကြီးငွေတဒါဆန္ဒဝိရိယ၃ခုနော်။တဒါဆိုတာယုံကြည်မှုရှိရမယ်ကိသံကဝါကိသမိတိပသနာတိသွားရင်သွားတယ်လို့မှတ်ထိုင်ရင်ထိုင်တယ်လို့မှတ်ရက်ရင်ရက်တယ်လို့မှတ်လျောင်းရင်လျောင်းတယ်လို့မှတ်ကိုးရင်ကိုးတယ်လို့မှတ်ဆန့်ရင်ဆန့်တယ်လို့မှတ်နာဘိဝအတိတဲ့နေရာသတိကပ်ပြီးတော့လေဝင်ရင်ဝင်တယ်လို့မှတ်ထွက်ရင်ထွက်တယ်လို့မှတ်အဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းသောယုံနံတွေကိုဖြစ်နေတဲ့အတိုင်းလေးတတိကပ်ပြီးတော့ရှုမှတ်နေခြင်းအားဖြင့်တတိသမာဓိဉာဏ်ဤအဆင့်ဆင့်ရှင်းတန်းပြီးတော့နောက်ဆုံးမှာမဉ္ဇဉ်ဘုံဉာဏ်နဲ့ နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်လို့တတိပဒံဒုပဒနာတရားရဲ့အပေါ်မှာယုံကြည်မှုအပြည့်ဝရှိရမယ်။သွားသွားတဲ့မှတ်သားသားတဲ့မှတ်နေတာဟာတရားလည်းမဟုတ်ပါဘူး။တတိပဒံလည်းမဟုတ်ပါဘူး။ဝိပဒနာလည်းမဟုတ်ပါဘူး။ဘာညာမှလည်းဖြစ်မှာမဟုတ်ဘူးလို့ယုံကြည်မှုမရှိဘဲနဲ့တန်မြတ်ဖြစ်နေမယ်ဆိုရင်တော့မိမိမှာအရိယာနေအိမ်မှာနေခွင့်ရဖို့အတွက်အခကျင်းဝင်မရှိဘဲဖြစ်နေတယ်နဲ့တူတယ်။ဒါကြောင့်နံပါတ်1ယုံကြည်မှုရှိရမယ်တတိပဌာန်ကျင့်စဉ်ရဲ့အပေါ်မှာယုံကြည်မှုရှိရမယ်ယုံကြည်မှုတော့ရှိပါရဲ့အာထုခြင်းနဲ့ဆန္ဒမရှိရင်လည်းအာထုလို့မဖြစ်သေးဘူးဒါကြောင့်မိမိယုံကြည်ထားတဲ့ဒီတတိပဌာန်တရားကိုအာထုခြင်းနဲ့ဆန္ဒလည်းရှိရမယ်ဆန္ဒတော့ရှိပါရဲ့ဆန္ဒရှိလို့ရိတ်တာတော့ရောက်လာပါရဲ့ဝိရိယနဲ့ကြိုးကြိုးဆဆအားထုတ်မှုမရှိဘူးပေါ့ပေါ့ရော့ရော့ဖြစ်နေမယ်ပြင်းပြင်းတွဲတွဲဖြစ်နေမယ်ပေါ့ပေါ့ဆဆဖြစ်နေမယ်ဆိုရင်တော့ဝိရိယအားနည်းသွားတဲ့အတွက်ကြောင့်ဝိရိယဆိုတဲ့အဖို့အခမပေးတဲ့အတွက်ကြောင့်အရိယာနေအိမ်မှာနေခွင့်မရပြန်ဘူးဒါကြောင့်တရားရဲ့ယုံကြည်မှုလို့ခေါ်တဲ့တရားရဲ့ໂຈຈင်မှုပြုလုပ်အားထုတ်ခြင်းမှုလို့ခေါ်တဲ့သံဃာရေကြိုးစားအားထုတ်မှုအလုံးလုံးမှုလို့ခေါ်တဲ့ဝိရိယရေသရသံဃာဝိရိယဒီအဖို့ခ၃မျိုးကိုပြီးနိုင်ရင်တော့အရိယာနေအိမ်မှာမိမိတို့ပုထုဇဉ်ဘဝနဲ့လည်းပဲနေခွင့်ရတာပါပဲတစ်ချက်မှရင်တစ်ချက်နေခွင့်ရတယ်နှစ်ချက်မှရင်နှစ်ချက်နေခွင့်ရတယ်ဆယ်ချက်မှရင်ဆယ်ချက်နေခွင့်ရတယ်တစ်မိနစ်မှတစ်မိနစ်နေခွင့်ရတယ်တဏှာကြီးမှတဏှာကြီးနေခွင့်ရတရက်မှတရက်နေခွင့်ရတယ်ခုနှစ်ရက်မှတော့ခုနှစ်ရက်နေခွင့်ရတယ်တသက်လုံးမှရင်တော့တသက်လုံးနေခွင့်ရတော့တာပါပဲပုထုဇဉ်ဘဝနဲ့နေရင်းနေရင်းနဲ့နောက်တော့အရိယာဖြစ်ပြီးတော့တကယ့်ကိုအိမ်ပိုင်းယာပိုင်းဖြစ်သွားတော့တာပေါ့ပထမတော့သူများအဆောက်အဦမှသူများရဲ့အိမ်ကြီးအိမ်ကောင်းမှပဲအခပီးပြီးတော့နေရညနာတော့နည်းနည်းငယ်တာပေါ့နော်နောက်တော့ကိုယ်တိုင်အရိယပုထုဇဉ်ဘောကလွတ်မြောက်ပြီးတော့အရိယဖြစ်သွားပြီဆိုရင်တော့ကိုယ်ပိုင်အိမ်ကြီးဖြစ်သွားပြီကိုယ်ပိုင်အိမ်နဲ့အငှားအိမ်ပေါ့ကိုယ်ပိုင်အိမ်နဲ့နေနိုင်တဲ့အခြေအနေမရှိသေးဘူးဆိုရင်တော့အငှားအိမ်နဲ့နေရမှာပေါ့အိမ်နဲ့မနေဘဲနဲ့ကွင်းလေကောင်မှသွားနေတာတို့တော်တဲ့တောင်ထဲမှာသစ်ပင်နေအောင်ခြုံနေတယ်ဒီလိုသွားနေတာတို့တော့မဖြစ်သင့်ဘူးကိုယ်ပိုင်အိမ်နဲ့မနေနိုင်သေးရင်လည်းအငှားအိမ်နဲ့တော့နေမှဖြစ်မယ်ဒီတော့အိမ်ကြီးအိမ်ကောင်းအိမ်မြင့်အိမ်မြတ်အိမ်ခန့်အိမ်တန့်ကလေးနဲ့နေကျင်ရတယ်ဆိုရင်တော့ကိုယ့်ရဲ့တာဝန်ကအမြဲတမ်းတတိကပ်ပြီးတော့ရှုမှတ်နေဖို့တာဝန်ပဲဒီတော့အိမ်ကြီးအိမ်ကောင်းမှနေကျင်နေဆိုရင်တော့အမှတ်အမှတ်ဒလဇတ်မပြတ်မှတ်ရမည်ဆိုတဲ့အတိုင်းအရိယာအိမ်မှာအဆက်မပြတ်နေနိုင်ဖို့အတွက်အဆက်မပြတ်မှတ်နေကြရမယ်အာအိမ်ကြီးအိမ်ကောင်းမှမနေချင်ပါဘူး။တာမယာတစ်လျှောက်လုံးနေလာခဲ့တဲ့မလုံးမချုံဘေးရန်နေပေါ်နဲ့ချွတ်ချွတ်တက်တက်နဲ့နေရတဲ့အိမ်စုပ်အိမ်ပက်အိမ်နုံအိမ်ချာအိမ်ပြက်အိမ်ရိုင်းဒီလိုလေးနဲ့ပဲနေချင်တယ်ဆိုတော့လေဒါကိုယ်သဘောပဲပေါ့နော်။အိမ်စုပ်အိမ်ပက်နဲ့ပဲနေချင်တယ်ဆိုရင်တော့မမှတ်ဖဲနေရုံပဲပေါ့နော်။အမှတ်လွတ်နေတဲ့စိတ်ဟာအိမ်စုပ်လေးနဲ့တူတယ်နော်။အမှတ်ကလေးမှတ်နေတဲ့စိတ်ဟာအိမ်ကြီးအိမ်ကောင်းနဲ့တူတယ်အမှတ်လွတ်နေတဲ့စိတ်ပြီးမနေ့ကပြောခဲ့တဲ့အတိုင်းမြင်းမြတ်သူတို့ရဲ့စံအိမ်ရဲ့စံကျင်ပဲပါလေရုံညံသူတို့ဤခန်းအိမ်ဖြစ်သွားမယ်အမှတ်လွတ်နေပြီဆိုရင်တော့အပယ်လေးပါလေအချိန်မီမီကြောက်သွားနိုင်တယ်အမှတ်မပါဘဲနဲ့တတိပညာဝိပဿနာမပါဘဲနဲ့ကုသိုလ်ကံလေးတွေကရှိနေကြတော့လေလူဘဝလူခန္ဓာရိယနတ်ဘဝနတ်ခန္ဓာရိယဇမဘဝဇမခန္ဓာရိယပြီးတော့အိုခြင်းနာခြင်းသိခြင်းဆိုတဲ့အစင်းရဒုက္ခတွေနဲ့ကြုံရအောင်မယ်။ဒါကြောင့်အမှတ်တတိနဲ့တကွဝိပဿနာဉာဏ်ဤမပါဘဲနဲ့ဖြစ်နေတဲ့ကုသိုလ်ကံဒီအကုသိုလ်ကံတွေကတဏှာဝိသင်းရဲ့အပယ်စင်းရဲကနေလုံးဝမလွတ်မြောက်နိုင်သေးတဲ့အတွက်ကြောင့်ဒါအိမ်စုပ်အိမ်ပဲ့အိမ်ညံ့အိမ်နုံလေးတွေနဲ့ပဲတူပါတယ်ဒါနကုသိုလ်ရှင်လည်းပဲဒါအိမ်ညံ့လေးမှနေတာနဲ့တူသေးတာပဲသီလကုသိုလ်ရှင်လည်းအိမ်ညံ့လေးမှနေတာနဲ့တူတာပဲသမထတသက်ပဲပွားနေတဲ့ပုဂ္ဂိုလ်ကလည်းအိမ်ညံ့လေးမှနေတာနဲ့တူတာပဲဝိပဿနာပွားပြီးဆိုမှအိမ်ကြီးအိမ်ကောင်းမှ ခကျင်းွယ်ပြီးပြီးတော့ခေတ္တနေခွင့်ရသွားတာနဲ့တူတယ်ဒီလိုဆိုလိုက်လို့ဒါနသီလသမထတွေမလုပ်ရဘူးလို့ဆိုလိုတာမဟုတ်ဘူးเนาะတုတ်တော့လုပ်ရမှာပါပဲသို့တော့ထိုဒါနသီလသမထသည်ဝိပဿနာရဲ့အထောက်ပံ့ဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့အတွက်ဖြစ်ပါစေလို့ဣဒံမေပုညံနိဗ္ဗာနတပစ္စယောဟောတုဆိုပြီးတော့ဒါနပဲပြုပြုသီလပဲပြုပြုသမထပဲပြုပြုနိဗ္ဗာန်ကိုဥတည်တဲ့ချလိုက်ပြီဆိုရင်တော့တဏိတဖုံအားဖြင့်ဒါအိမ်ကြီးအိမ်ကောင်းဖြစ်သွားတာပါပဲနော်နိဗ္ဗာန်ကိုဥမတည်ဘဲနဲ့သံသရာဝိသင်းမှာချမ်းသာဖို့ကောင်းစားဖို့ပဲဥတည်ရင်တော့အဲ့ဒီဒါနသီလသမထဟာအိမ်ညံ့အိမ်ငုံကြီးနဲ့တူတယ်ဒါကြောင့်ဒီနေ့တရားနာပိဋကများသူတော်ကောင်းများကတော့အိမ်စုပ်အိမ်ညက်နဲ့အိမ်ကြီးအိမ်ကောင်ဘယ်မှာနေကြကြသလဲအိမ်ကြီးအိမ်ကောင်မှာပဲခန့်ခန့်ကြီးနေကြကြတယ်ဒါကြောင့်ရင်းမြတ်သူတို့ဤစံအိမ်ရင်းမြတ်သူတို့ရဲ့စံအိမ်မှာနံပါတ်1အရင်အသေးကသာတယ်လေအဆောင်လျှောက်ကောင်းခြင်းဆိုတဲ့အရင်အသေးပါပဲဘာအဆောင်လျှောက်လဲဆိုရင်မိကွက်ကိုတော့မရှာကြနဲ့နော်ဣဒံဘိက္ခဝေဘိက္ခုတတရက္ခိနာစေတ္တသမနာကတောဟောတိဘိက္ခဝေပိဋ္တ၄ပါးချစ်သားချစ်သမီးတို့ဣဒာဤသာသနာတော်၌ဘိက္ခုယဟန်သည်တတရက္ခိနာတတိအဆောင်လျှောက်ရှိသောစေတ္တစိတ်နှင့်သမနာကတောပြည့်စုံသည်ဟောတိစဉ်စစ်မသွေဖြစ်ရပါပြီတတိအိမ်ကြီးအိမ်ကောင်းဆိုတာအိမ်ဆိုတာစိတ်ကိုပြောတာတတိအဆောင်လျှောက်ရှိသောစိတ်နဲ့နေရမယ်ဆိုတဲ့အစကားကိုကြည့်လိုက်တော့တတိဆိုတာအဆောင်လျှောက်စိတ်ဆိုတာအိမ်မိမိရဲ့စိတ်ဒီပင်မိမိရဲ့အိမ်ပါပဲမြင့်မြတ်သူတို့ရဲ့စံအိမ်ဆိုတာကိုယ်စိတ်ကိုမြင့်မြတ်အောင်လုပ်ရမယ်လို့ဖြန့်သဘောအဖြစ်အဓိပ္ပာယ်ရပါတယ်မိမိရဲ့စိတ်ဒီဥသောအိမ်ကလေးကိုမြင့်မြတ်တဲ့အိမ်ဖြစ်အောင်ထက်တန်းကြတဲ့အိမ်ဖြစ်အောင်စံတန်းမြင့်တဲ့အိမ်ဖြစ်အောင်ထိတ်တန်းကြတဲ့အိမ်ဖြစ်အောင်တည်ဆောက်ရမယ်လို့အဓိပ္ပာယ်ရပါတယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ထက်တန်းကြတဲ့ပုဂ္ဂိုလ်ရဲ့အိမ်မှာအဆောင်ရှောက်ရှိရသလိုပဲမြင့်မြတ်တဲ့အရိယာပုဂ္ဂိုလ်များရဲ့စိတ်အရိယာဖြစ်ကိုတန်လန်းမှုအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာလည်းအဆောင်ရှောက်ရှိရမယ်ဘာအဆောင်ရှောက်လဲဆိုရင်တတိအဆောင်ရှောက်စိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လျှောက်ပါနေရမယ်။မျက်စိနဲ့အခြင်းကိုမြင်လို့မြင်သိစိတ်ဖြစ်တဲ့အခါမှလည်းပဲတတိအဆောင်လျှောက်ပါရမယ်။နားနဲ့အတန်းနဲ့ကြားလို့ကြားသိစိတ်ဖြစ်တဲ့အခါမှလည်းတတိအဆောင်လျှောက်ပါရမယ်။နှာခေါင်းနဲ့နားနဲ့ဆုံးလို့နံသိစိတ်ဖြစ်တဲ့အခါမှလည်းတတိအဆောင်လျှောက်ပါရမယ်။စားတဲ့အခါမှလည်းစားတဲ့အခါမှဖြစ်တဲ့စိတ်တွေမှလည်းတတိအဆောင်လျှောက်ပါရမယ်။ချီးတွေ့တဲ့အခါမှဖြစ်တဲ့စိတ်တွေမှလည်းတတိအဆောင်လျှောက်ပါရမယ်။အယုန်တွေကိုတွေးကြံသိနေတဲ့စိတ်ဖြစ်နေတဲ့အချိန်မှလည်းပဲဖြစ်နေတဲ့စိတ်မှလည်းပဲတတိအဆောင်လျှောက်ပါရမယ်စိတ်ဘယ်နှမျိုးလဲမြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်စားတဲ့စိတ်ထီးတဲ့စိတ်သိတဲ့စိတ်ဘယ်နှမျိုးလဲစိတ်6မျိုးလုံးမှာဒါရ6ပါးနဲ့အာယုံ6ပါးစုံတိုင်းစုံတိုင်းဖြစ်လာတဲ့စိတ်တွေမှာတတိအဆောင်ရှောင်လေးပါနေရမယ်။အဲ့ဒီ6မျိုးဆိုတာလည်းပဲဣရိယာပုတ်နေတဲ့ဆိုရင်တော့သွားတဲ့အခါဖြစ်တဲ့စိတ်၊ရက်နေတဲ့ချိန်မှဖြစ်တဲ့စိတ်၊ထိုင်နေတဲ့ချိန်မှဖြစ်တဲ့စိတ်၊လျောင်းနေတဲ့ချိန်မှဖြစ်တဲ့စိတ်လို့ဒါလိုလဲ4မျိုးခွဲလို့ရတာပေါ့။ဒီတော့သွားရင်းလာရင်ဖြစ်နေတဲ့စိတ်မှလည်းတတိအဆောင်ရှောင်ပါရမယ်။ထိုင်နေတဲ့ချိန်မှတရားထိုင်သလိုထိုင်တာပဲဖြစ်ဖြစ်ရိုးရိုးထိုင်တာပဲဖြစ်ဖြစ်ဘယ်လိုပဲထိုင်ထိုင်ထိုင်တိုင်းထိုင်တိုင်းလည်းတတိအဆောင်လျှောက်ပါရမယ်ရက်နေတဲ့ချိန်မှဖြစ်တဲ့စိတ်မှလည်းတတိအဆောင်လျှောက်ပါရမယ်လျောင်းနေတဲ့ချိန်အိတ်မပြောသေးပဲနဲ့လျောင်းဆက်နေတဲ့ချိန်မှဖြစ်တဲ့စိတ်မှလည်းပဲတတိအဆောင်လျှောက်ပါရမယ်အဲ့ဒီလိုသွားရထိုင်လျောင်းဣရိယာပုတ်၄ပါးလုံးဘာပြုမှုပဲပြုပြုဘာလုပ်ပဲလုပ်လို့ဘယ်နေရာပဲရောက်ရောက်ဘယ်အချိန်မှပဲဖြစ်ဖြစ်အမြဲတမ်းတတိအဆောင်လျှောက်ပါတဲ့စိတ်ဆိုတာကတော့စေစစ်ဧကံအဖြစ်ယဟန္တာပုဂ္ဂိုလ်ရဲ့တန်တမှာပဲဖြစ်နိုင်ပါတယ်အချိန်တိုင်းအချိန်တိုင်းမိမိရဲ့စိတ်မှာတတိအဆောင်လျှောက်ပါတယ်ဆိုတာယဟန္တာပုဂ္ဂိုလ်တွေမှပါနိုင်တာသို့တော်လည်းအဲ့ဒီယဟန္တာပုဂ္ဂိုလ်ဆိုတာလဲ ယဟနာပုဂ္ဂိုလ်ရဲ့စိတ်မှာတတိဆောင်လျှောက်ပါနေတယ်ဆိုတာလေယဟနာဖြစ်ခါမှမိုးဝါကကြလာတယ်လို့တတိလေးကကြလာပြီးတော့အမြဲတမ်းလိုက်ဆောင်နေတာမဟုတ်ဘူးယဟနာမဖြစ်ခင်လည်းပဲအနာဂံဖြစ်နေအာထုတ်ခဲ့ရတယ်အနာဂံဘဝမှာလည်းတတိအဆောင်လျှောက်တည်ထူးထူးထပ်ထပ်ချခဲ့ရတယ်အနာဂံဖြစ်နေတတိအားကောင်းဖို့အတွက်လည်းတက္ကရကံဖြစ်နေကျူးကျူးဆဆအာထုတ်ခဲ့ရတယ်တတိဆောင်လျှောက်တည်ချခဲ့ရတယ်တက္ကရာဂံဖြစ်ဖို့အတွက်လေသောတာပန်ဘဝကလေးကတတိဆောင်ဆောင်ချပြီးတော့အထုတ်ခဲ့ရတယ်သောတာပန်ဖြစ်ဖို့အတွက်လည်းပဲဘယ်ဘဝနဲ့စခဲ့ရလဲပုဂ္ဂိုလ်ရိစဉ်စဉ်ဉာဏ်ရကနေနှိမ့်ချလိုက်တော့နောက်ဆုံးသောတာပန်ပြီးတော့ဘာပဲကြံလဲပုထုဇဉ်ပဲကြံနေကိုယ်စိတ်တွေထင်နေဟာတော့ပြောတာပြောပါမှားလေပြဿနာမရှိပါဘူးနော်ဒီတော့အရေးကြီးဆုံးကပုထုဇဉ်ဘဝနဲ့ပုထုဇဉ်ဘဝမှာဖြစ်နေတဲ့စိတ်မှာတတိအဆောင်အရှောက်ချထားနိုင်မှုကအဓိကပဲပုထုဇဉ်ဘဝနဲ့ဖြစ်နေတဲ့သောရထိုင်ကံဝိရိယပုတ်လေးပါးမှာဖြစ်နေတဲ့စိတ်တွေငြိကြနန်းစားတိတိစိတ်တွေမှာဖြစ်နေတဲ့စိတ်တိုင်းစိတ်တိုင်းမှာတတိအဆောင်အရှောက်ထားဖို့ဒါအရေးကြီးဆုံးပါပဲပုထုဇဉ်ဘဝနဲ့တတိအဆောင်အရှောက်ထူထူထပ်ထပ်သိသိပြီးပြီးခြားထားနိုင်ပြီဆိုမှအပြင်ကဘေးရန်นี่လဲဝယ်မလာတော့ဘူးအတွင်းထဲကဘေးရန်นี่လဲပဲမဖြစ်တော့အိမ်တိမ်မှာစောင့်ရှောက်မရှိဘူးဆိုရင်အင်းရဲ့အပြင်ဘက်ကလဲပဲအိမ်မှာရှိတဲ့လူတွေကိုနှိပ်စက်ဖို့အိမ်မှာရှိတဲ့ပစ္စည်းတွေလူယူဖို့စတဲ့တခုတည်းမြရန်သူဆက်ရှိတဲ့ဘေးရန်นี่ဝင်လာနိုင်တယ်အဲ့ဒီအပြင်ကဘေးရန်နေဝင်မလာနိုင်အောင်အိမ်အဆောင်ကထိမ့်သိမ့်ပေးတယ်တားဆီးပေးတယ်အိမ်အတွင်းကရန်လဲပဲအိမ်အတွင်းကရန်ဆိုတာကဆိုတော့အိမ်မှာနေတဲ့ပုဂ္ဂိုလ်တွေကတစ်စုံတစ်ယောက်ကအိမ်မှာရှိတဲ့ပစ္စည်းတွေယူပြီးတော့အပြင်ထွက်သွားမယ်ဆိုလို့ရှိအိမ်မှာရှိတဲ့ပစ္စည်းတွေအိမ်မှာရှိတဲ့လူကြီးတွေအိမ်မှာရှင်နေမသိအောင်ခိုးဝက်ပြီးတော့ယူလာမယ်ယူလာပြီးတော့ဒီတကားဘောက်ကနေအပြင်ထွက်မယ်ဆိုတော့အဆောင်ချောက်ကဘယ်သွားမလို့လဲစစ်ဆေးကြည့်လိုက်တော့အိမ်မှာရှိတဲ့ယန္တနာပစ္စည်းတွေယူသွားတာတွေ့တော့မသွားနဲ့ဆိုပြီးတော့အဲ့ဒီမှာတားဆီးပြီးတော့ပြိပင်လို့ရပြီးတော့အစအိမ်တိုင်းမှာစောင့်ရှောက်ရှိခြင်းသည်အပြင်ရန်ကိုလည်းတားဆီးပေးတယ်အတွင်းရန်ကိုလည်းတားဆီးပေးတယ်မိမိရဲ့စိတ်မှာတတိစောင့်ရှောက်ချထားလို့ရှိရင်လည်းပဲအပြင်ဘက်ကဝင်လာမဲ့ကိလေသာဆိုတဲ့ဉာဏ်တွေကိုလည်းတားဆီးပေးပါတယ်လောဘဒေါသစသဖြင့်ကိလေသာတွေမဖြစ်အောင်တားဆီးပေးတယ်မိမိရဲ့စိတ်ထဲမှာရှိနေတဲ့ကုသိုလ်ဥစ္စာယရဏာတွေတရားသီလစာကပညာဝရိယသမာဓိအစရှိတဲ့သူတော်ကောင်းတရားတွေလည်းပဲပျက်စီးမသွားအောင်ဆုံးရှုံးမသွားအောင်ဒီတတိလေးကထိမ့်သိမ့်ပေးတယ်တားဆီးပေးပါတယ်ဒါကြောင့်အတွင်းရန်အပြင်းရန်ကိုလုံခြုံစေတဲ့တတိအဆောင်ရှောင်လေးမိမိရဲ့စိတ်မှာအချိန်ကြီးချထားရမယ်။ဒါကြောင့်အများစုကတော့ပုထုဇဉ်တရားနာပိဋကအများစုသည်ပုထုဇဉ်ပဲဖြစ်ကြမှာပါပဲနော်။ဒီတော့သောတာပန်ဖြစ်ကိုရောက်သွားကြတယ်ဆိုတော့လေပုထုဇဉ်ဘဝကတက်လှမ်းသွားကြတာပဲ။ဘာနဲ့တက်လှမ်းသွားလဲဆိုရင်တတိအဆောင်ရှောင်နဲ့ပဲတက်လှမ်းသွားကြတာ။ဆိုကြပါစို့အားလုံးသိကြတဲ့ပတာစာရီပါတယ်လေပတာစာရီဆိုကြားဘူးတယ်မဟုတ်လားပတာစာရီမကြားဘူးတဲ့လူကတော့ဗုဒ္ဓဘာသာဝင်မရှိသလောက်ပါပဲနော်ပတာစာရီဆိုတာဝိနည်းအရာမှာဝိနည်းပိဋကကိုဆောင်းတဲ့အရာမှာဣတတရတဲ့ဘိက္ခုနီမယဟမမထေရမြတ်ကြီးဖြစ်ပါတယ်ယဟနာရှင်မြတ်ကြီးဖြစ်ပါအဲ့တော့ပဒါစာရီယဟနာဖြစ်သွားတာကလည်းမွေးကလေးကဖြစ်သွားတာမဟုတ်ဘူးနော်ပုထုဇဉ်ဘွားကနေတက်လှမ်းသွားရတာယဟနာကိုလည်းပုထုဇဉ်ဘွားကနေဓာရိုက်ရောက်သွားတာတော့မဟုတ်ပါဘူးသောတာပန်သက္ကရာဂံအနာဂံအစဉ်သုံးစဉ်ကိုအစဉ်တိုင်းဖြတ်သွားပြီးမှရောက်တာသူသောတာပန်ဖြစ်တော့လည်းပဲပုထုဇဉ်လူကောင်းအဖြစ်နဲ့ရောက်တာဟုတ်ရဲ့လားမဟုတ်ဘူးနော်အယူမတယောက်အဖြစ်နဲ့ယူသွင်းနေတဲ့အမျိုးသမီးတယောက်အဖြစ်နဲ့သောတာပန်ဖြစ်ကိုတက်လှမ်းသွားပြီးတော့ပုထုဇဉ်ဘဝနဲ့တတိဆန်းဆောက်ချပြီးတော့သောတာပန်ဖြစ်ကိုတက်လှမ်းသွားခဲ့တာဖြစ်တယ်။ပတ္တစာရီတောင်းကတော့အထူးကျေတမဲ့ပြောစရာမလိုပါဘူး။သို့တော့မေးကြည့်လိုက်ဦးမယ်။ပတ္တစာရီတို့အယူမှဖြစ်သွားရတာတနေ့တည်းမှာမိမိရဲ့သွေးသားတွေ ပေးဆုံးရလို့ဖြစ်တယ်ဆိုတာသိတယ်နော်ဒီတော့ပတ္တစာရီတနေ့လေသိသွားတာအလောင်းဘယ်နှလောင်းရှိတော့ဘယ်နှလောင်းကြံသိသွားတာတော့သုံးလောင်းအလုံးသုံးလောင်းပဲပေါ့အဲတယောက်က5လောင်းအဲသုံးလောင်းရယ်5လောင်းရယ်အရှင်းတစ်ခုထွက်လာနော်အဲ့တော့ဘယ်ဖြေမှန်မလဲဆိုတော့ဘယ်ဖြစ်မှန်မလဲဆိုတာကိုထုတ်ပရိလေးအကျဉ်းချုပ်လေးပြန်အာရုံပြုကြည့်လိုက်ပေါ့လေပတ္တစာရီဆိုတာကတထေသမီးပါပဲအိမ်မှာရှိတဲ့အလုသမားတယောက်နဲ့ထွက်ပြေးသွားတော့ဓာတရားမှာသွားပြီးတော့စင်စင်ရဲရဲချွတ်ချွတ်တဲတဲနဲ့ရုံကန်လှုပ်ရှားပြီးတော့နေရတယ်အချိန်တန်တော့ကိုဝင်ရလာတော့သားဖွားမယ်ဆိုပြီးတော့မိဘတွေစီကိုပတ္တစာရီကကြံကြင်နေမျိုးသားဖြစ်တဲ့သူကလိုက်မပုတ်ဘူးတနေ့တော့မျိုးသားလက်တဲ့ချိန်မှာတယောက်တည်းထွက်လာခဲ့တယ်။လမ်းခရီးမှာပဲကလေးဖွားမြင်တယ်။နောက်ကနောက်တော့မျိုးသားကလည်းပြန်လိုက်လာတော့မိဘတွေစီမသွားတော့ပဲနဲ့သားဖွားတဲ့ကိစ္စအတွက်မိဘစီသွားတာဆိုတော့သားဖွားပြီးပြီဆိုတော့သွားစရာမလိုဘူးဆိုပြီးတော့ပြန်လာခဲ့ကြ။နောက်တနေ့ရောက်တော့လည်းပဲဒီလိုပဲသားဖွားစီရောက်လာတော့မိဘတွေစီမှသွားပြီးတော့ဖွားမြင်မယ်ထွက်သွားတယ်။လမ်းခရီးမှာပဲဖွားမြင်မျိုးသားဖြစ်တဲ့လူကလည်းလမ်းကြီးမှာပဲပြီးသွားတယ်ဒါတော့နောက်တနေ့ကျရင်တော့ကိုရွာကိုပြန်ကြမယ်ပေါ့အဲ့ဒီအချိန်မှာပဲအမျော်လင့်မဲနဲ့မူကြီးလေကြီးတီးထန်စွာကြာရောက်တယ်ကြာရောက်တော့တညကောင်းကင်တစ်ပြင်လုံးမှောင်မဲပြီးတော့နေတယ်မိုးတွေကလည်းပြင်းထန်စွာရွာကလေးတွေကလည်းခုမှပဲဖောင်းမြင်ကားစားဖြစ်တော့ကလေးတွေရဲ့အန္တရာယ်ကာကွယ်တဲ့အနေနဲ့ဆိုပြီးတော့ဒီတညတဲခုစီရနေရာလေးဆောက်ရအောင်ဆိုပြီးတော့တင်ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကိုအမိုးလေးမိုးဖို့အခက်လက်ကလေးတွေတွားပြီးတော့ခုတ်ခိုင်းနေတိုက်ခက်ကလေးတွေဝါးလေးတွေတွားခုတ်နေတော့တောင်ဘိုးတစ်ခုဘောကဝါယုံမင်းလေးကိုတွားခုတ်လိုက်တော့တောင်ဘိုးအောက်ကမွေကပေါက်လိုက်တဲ့အတွက်ကြောင့်ပေဆုံးသွားတယ်ပရာသရီကတော့တမျောမျောနဲ့ပုံမလာဘူးအဲ့ဒါနဲ့ဒီနေရာမှာမိဘမေတ္တာလေးလည်းအံ့ဩစရာပေါ့ပတာသရီမြောက်သားကအချိန်တန်ပြန်မလာတော့ตาကြီးနဲ့ตาငယ်အနာနာတွေ့ရမျက်ကလေးတွေပေါ်တင်မျက်ကလေးတွေပေါ်ထားပြီးတော့သူကဘယ်လိုနေလဲဆိုတော့လေးဘက်ထောက်ပြီးတော့နေခြေနှစ်ဖက်လက်နှစ်ဖက်ထောက်ပြီးတော့ကလေးနှစ်ယောက်ကိုအပေါ်ကနေမိုးပေးထားတယ်မိဘမေတ္တာသူကတော့ဒီလိုမိုးအဆူခံရတာပေါ့ကလေးလေးမြောက်ကိုကျက်သားပေါက်ကလေးတွေကိုကျမကြီးဝတ်နေတယ်လို့ကိုပတ္တစာရီဝတ်ပြီးတော့နေတာအဲ့ဒါနဲ့မနဲ့မိုးလင်းတော့တားငယ်လေးကိုပွေချီတားကြီးကတော့လက်ကဆွဲပြီးတော့တော်ထဲမှာလျှောက်ကြားကိုလိုက်ရှာတော့တောင်ပေါ်လာမှာလျှောက်ကြားကသေဆုံးနေတာတွေ့တယ်ကဲဒီတော့မိဘတွေစီပဲပြန်တော့မယ်ဆိုပြီးတော့သာဝတိမျိုးပဲလာတန်ခီးမှာအစီရပတိမြက်ကလည်းမိုးကြီးကြီးနေတော့ရေရှမ်းနေတယ်ရှင်ကခြေတွေကတချို့နေရာမှာဒူးစက်လောက်ရှိတယ်တချို့နေရာခါလောက်ရှိတယ်တချို့နေရာရင်ဝါလောက်ကြီးရှိဒီကသားနှစ်ယောက်နဲ့ကူးလို့မဖြစ်တော့ပဒါစာရီကသားအကြီးကိုဒီဘက်ကမ်းမှာထားခဲ့ပြီးတော့သားငယ်ကိုပွေ့ချီပြီးပထမဟိုဘက်ကမ်းကိုကူးသွားတယ်ဟိုဘက်ကမ်းတွေ့တဲ့မျက်တိရကလေးတွေပေါ်မှာသားငယ်ကိုတင်ထားပြီးတော့သားကြီးကိုခေါ်မယ်ဆိုပြီးဒီဘက်ကိုပြန်ကူးလာတယ်ညလေကောင်လောက်ရောက်တော့ပတ္တစာရီကလည်းတားငယ်ဘက်ကိုလှည့်ကြည့်လှည့်ကြည့်လုံနေတဲ့အချိန်မှာပဲအဘောကစွန်တကောင်ကသူ့ရဲ့တားငယ်ကလေးကိုမွေးဖွားပြီးကစားနီနီတွေ့တွေ့လေးဆိုတော့စားစရာအသားတင်တန့်ပြီးတော့လာချီစွန်ကချီမယ်လို့တော့ပတ္တစာရီကအဲ့ဒီစွန်ကိုမချီဖို့၆လှန့်နဲ့ပါဇက်ကလည်းပဲအော်ဟစ်ပြီးတော့တားမြစ်လက်ရမ်းပြီးတော့လက်ပြပြီးတော့တားတယ်အဲ့ဒီလိုလက်ပြပြီးစွန်ကိုလက်ပြပြီးတားတာကိုတစ်ဖက်ကမ်းမှာကြံခဲ့တဲ့သားကြီးကငါ့အမေငါ့ကိုလာခဲ့လို့ခေါ်တယ်ထင်ပြီးတော့သားကြီးကရေထဲဆင်းလာရေထဲဆင်းလာတော့သားကြီးကလည်းရေထဲမျောပါသွားတယ်ငယ်ငယ်လေးတနည်းသားလေးပဲရှိသေးတော့ရေကလည်းရင်ဝါလိုက်ပြီးရှိတာဆိုတော့ရေထဲမျောပါသွားတယ်သားငယ်ကိုစွန်မချီအောင်ခြောက်ရတာကတစ်ဖက်သားကြီးရေထဲကိုဆင်းလာတာကိုအော်ရတာကတစ်ဖက်နဲ့နောက်ဆုံးတော့သားကြီးလည်းရေမျောပြီးဆုံးသားငယ်လည်းစွန်ချီသွားဒီတော့ဒီအထိတော့၃လောင်းမြန်ဖြစ်သွားပြီနော် အဲ့ဒီလိုနဲ့လေယောက်ကြာရောသားနှစ်ယောက်ကိုဆုံးတော့အယူတစ်ပိုင်းဖြစ်ပြီးတော့အိမ်ဘက်ကိုထွက်လာလူတယောက်နဲ့တွေ့တော့မေးကြည့်ဥပဒုနဲ့တော်ဘသူတို့ရှိကြရဲ့လားနေကောင်းကြရဲ့လားလို့မေးလိုက်တော့မပြောချင်ပါဘူးသမီးရဲ့ညကလေကြီးမိုးကြီးကြတာသူတို့တိုက်အိမ်ကြီးပြိုကျလို့အဖေရောအမေရောသားရောသုံးယောက်လုံးသေဆုံးသွားကြတယ်အဲ့ဒါတိုက်ပြိုနေတဲ့ကြားထဲကနေအတင်းဆွဲထုတ်ပြီးတော့ဟိုနားမှာတုံးလောင်းကြမိသိညိုထားတာဟိုမှာမိကိုလေးတောင်တလူလူထွက်နေတော့မဲဆိုပြီးတော့မိကိုလေးထွက်နေတဲ့ထင်းမုံလည်းညှိုးထိုးပြီးတော့ပြအာပဒါစာရီအဲ့ဒီမှာကြားလိုက်ရတဲ့ဆိုရင်ပဲယူရပိုင်းဖြစ်ပြီးတော့အိမ်ကိုသွားကြည့်အာအိမ်ပြိုနေတာတွင်ထင်းမုံလေးသွားကြည့်မိကိုတလူလူနဲ့တုံးလောင်းကြကိုတွေ့အဲ့ဒီမှာတနေတဲ့နဲ့ဘယ်လောင်းဖြစ်သွားလဲ